ီတော်စုလွတ်တော်အစည်းအဝေးကိုကိုယ်စားလှယ652ဦးတက်ရောက်ခဲ့ပြီးလျှို့ဝှက်ဆန္ဒမဲနဲ့ရွေးချယ်တင်မြှောက်ခဲ့ကြတာပါမဲအရေအတွက်အရဥထင်ကျော်ကမဲ360ဦးမြင့်ဆွေက213မဲနဲ့ဦးဟင်နရီဘန်တီယူက89မဲရရှိခဲ့တဲ့အတွက်ဦးထင်ကျော်ကိုနိုင်ငံတော်သမ္မတအဖြစ်အတည်ပြုလိုက်ကြောင်းပြည်ထောင်စုလွှတ်တော်နိုင်ကဦးမန်းဝင်းခိုင်တန်းကကြေညာခဲ့ပါတယ်အဲဒီလိုကြေညာချိန်မှာစက္ကန့်20ကျော်ကြာထွက်ပေါ်လာတဲ့လက်ခုပ်တံဟာအကျယ်လောင်ဆုံးနဲ့ရှည်ဆုံးထဲမှာထိုင်နေတဲ့NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ပြုံးပျော်ပြီးလက်ခုပ်တီးတာကိုတွေ့ရပါတယ်ဦးထင်ကျော်ဟာပြည်သူကတင်မြှောက်လိုက်တဲ့ပထမဆုံးသမ္မတဖြစ်တယ်လို့ရခိုင်မျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ
်မြန်မာနိုင်ငံရဲ့ပြည်သူကယူချေတဲ့ပထမဆုံးသောသမ္မတလို့သုံးသပ်ပါတယ်ရှင်။ဒါကြောင့်ပြတ်လာမဲ့အစိုးရအစ်မသမ္မတအစ်တွေပြည်သူအတွက်လောက်ဆောင်ပေးနိုင်မယ်လို့ယုံကြည်ပါတယ်ရ
ှင်။ NLD ပါတီကိုယ်စားလှယ်390ဟာပင်နီအင်ကြီးတွေကိုစင်တူဝတ်ထားတယ်လို့အမျိုးသမီးကိုယ်စားလှယ်တွေကဒေါင်းရုပ်ပုံစတိုးတွေကိုလည်းစင်တူထိုးထားတာတွေ့ရပါတယ်။လွှတ်တော်အစည်းအဝေးကို NLD ကိုယ်စားလှယ်အားလုံးတက်ရောက်တယ်လို့အဲ့ဒီအထက်မှာဦးအတက်ပေါက်တာကြောင့်ပိုက်ခွဲထားရတဲ့ကျုံးစုမြို့နယ် NLD ပါတီကိုယ်စားလှယ်ဒေါ်တင်တင်ကြီးဟာစေယုံကစင်းခွင့်မပေးသေးပေမဲ့ဘိန်းတက်ကလထိုင်နဲ့လွှတ်တော်ကိုတက်ရောက်ခဲ့တာဖြစ်ပါတယ်။နှစ်ပေါင်းများစွာကြာအောင်စောင့်ခဲ့ရတဲ့အယက်သားသမရကိုတင်မြှောက်ပေးလိုက်နိုင်တဲ့အတွက်ဝမ်းသာဂုဏ်ယူကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်စန်းလိုင်ကပြောပါတယ်
။သူတို့အများကြီးပဲဝမ်းသာပါတယ်ကြာပေါင်းလို့နှစ်နှစ်လာလာပေါ့နော်စောင့်ခဲ့ရတာမြန်မာနိုင်ငံမှာအနည်း90ရဲ့အတွင်းမှာပေါ့နော်အယက်သားအစိုးရတရအနေနဲ့ရောအယက်သားတရအနေနဲ့သမရတရဖြစ်လာခဲ့တာလေအပေါ်မှာတော့ကျွန်တော်တို့အများကြီးပဲဝမ်းသာတယ်ကြိုဆိုတယ်အဲ့တော့ဒီဟာတော့ဟိုရှင်းနိုင်ရင်သားတရားဝတိုင်းသားပါပါလာတဲ့အတွက်ကြောင့်မလို့ပေါ့နော်ကျွန်မတို့ဒီနောက်လာတက်လာမယ့်အစိုးရအနေနဲ့ပေါ့နော်ဒါမင်တမကိုကောင်းတဲ့အကြောင်းလေးတစ်ခုဖြစ်လာမယ်လို့ကျွန်တော်ဒီလိုမျှော်လင့်တာပါတယ
်ကြံခိုင်ရေးပါတီကိုယ်စားလှယ်ဒေါက်တာမောင်သိန်းကသမရဒုတိယသမရတွေကိုကြိုးဆိုကြောင်းနဲ့ပူးပေါင်းဆောင်ရွက်ကြမယ်လို့မျှော်လင့်ကြောင်းပြောပါတယ်
ဘူဝန်တော့လုံးဆိုင်နိုင်မယ်လို့ထင်တယ်ဗျပြည်လို့ဆိုတော့ဒီအစိုးရဘက်ကလည်းပဲဖွဲ့စည်းပုံအခြေခံနဲ့ဥပဒေနဲ့အညီပေါ်ပေါက်လာတာဖြစ်တဲ့အတွက်ကြောင့်အစိုးရဖွဲ့မှရှိတဲ့သမ္မတကောဒုသမ္မတကောဘာဖြစ်လဲဆိုတော့ဒီရုပ်ဆောင်ဆိုသူတို့ကခြေစုံကနေမောင်းနှင်ကြမယ်ဥဆောင်ကြမယ်လူတွေဖြစ်တဲ့အတွက်ကြောင့်ပူးပေါင်းဆောင်ရွက်မှုနဲ့ပဲသူတို့လုံးဆောင်ပါတော့မယ
်ရခိုင်မျိုးသားပါတီကပြည်သူ့လူတော်ကိုယ်စားလှယ်ဦးဖေတန်းက NLD ကတင်မြှောက်လိုက်တဲ့သမ္မတနဲ့တပ်မတော်ကတင်မြှောက်လိုက်တဲ့ဒုတိယသမ္မတဦးမြင့်ဆွေတို့ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောပါတယ်
တဲ့နဲ့အနေနဲ့အဲ့လိုပူပေါင်းဆောင်ရွက်ဖို့ဒုသမ္မတတင်းနဲ့သမ္မတဆိုတာအဲ့လိုပူပေါင်းဆောင်ရွက်နိုင်မှနိုင်ငံအကျိုးပြုလုပ်ကနေကောင်းပါဘူး။တစ်ဖက်ကလည်းတစ်ခါလည်း check and balance တွားလို့ရတာပေါ့နော်။အဲအဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒါရလကောင်းလို့ပဲအဲကျွန်တော်မြင်ပါတယ်။အဲကျွန်တော်ကြိုဆိုရတယ်နော်။ကျွန်တော်တို့ကတော့ဒါကတော့ဖွဲ့စည်းပုံရပေါ့နော်။အဲကျွန်တော်တို့ကဟိုသူမရှိတဲ့အခါမှာဥမြင့်ဆွေကဥပဒေနဲ့ပေါင်းမဝင်တာလုပ်လို့တော့မရပါဘူး။ဖွဲ့စည်းပုံအရာရှိပြီးသားပေါ့နော်။အဲဒါကြောင့်ဘာပြောပြောတက်နဲ့အနေဒီနဲ့ရင်ကြားစည်းရုပ်ကိုလုပ်တဲ့အခါမှာအောင်မြင်ဖို့လိုတယ်။အဲတယောက်ထော်လောက်ကလာလုံနေလို့ကတော့တိုင်းပြည်မတွေ့တတ်ဘူးပေါ့။ဟောဒါပေမဲ့သူတို့မြောက်အရေးကြီးတဲ့နေရာမှာကျွန်တော်မြင်ပါတယ်။အဲအဲ့ဒါကြောင့်သူတို့အနေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုကျွန်တော်ကမျှော်လင့်ပါတယ်
။ကြံခိုင်ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကိုကိုနိုင်ကဒုတိယသမ္မတနှစ်ဦးနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်တို့သိတဲ့ဦးမြင့်ဆွေကတက်မှလည်းပဲဒုတိယဗိုလ်ချုပ်ရေးဆင်တာဝန်ထမ်းဆောင်ခဲ့တယ်။နေဘက်မှာလည်းပဲရခင်တုန်းကတိုင်းအေဂျန်တာရင်းနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌတာဝန်တို့နောက်ဝင်းကျုပ်တာဝန်တို့ဒီလိုဆောင်ရွက်ခဲ့တဲ့အတွက်ဒါအတွေ့အကြုံများပြားတဲ့သူလည်းဖြစ်ပါတယ်။နောက်ပြီးတော့လည်းရန်ကုန်နေရာမျိုးမှာဒီလိုဆောင်ရွက်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဒါဦးမြင့်ဆွေကအခုပေးတဲ့ဒုသမနာတာဝန်ကိုဒါကောင်းအောင်ဆောင်ရွက်နိုင်နေတယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ကဦးဟင်ဒီပန်ဒီယိုနဲ့သုံးနှစ်လောက်အတူတူတက်မတော်မှာတာဝန်ထမ်းဆောင်ခဲ့ဘူးပါတယ်။သူကရိုးသားပါပဲ။နောက်ပြီးတော့တရင်စီနာလည်းကောင်းတယ်။သူ့ကိုတခုတောင်းပေးရင်အဲ့ပေးတဲ့တာဝန်ကိုအောင်မြင်အောင်တောင်းရနိုင်စွမ်းရှိတဲ့ပုဂ္ဂိုလ်လည်းဖြစ်ပါလိမ့်
။နှစ်ပေါင်း90ကျော်အတွင်းအယက်သားအစိုးရကိုပထမဆုံးမြင်တွေ့ခွင့်ရမှာဖြစ်တဲ့အတွက်ဒီနေ့ကျင်းပတဲ့လွှတ်တော်ကိုတနိုင်ငံလုံးကစောင့်ကြည့်ခဲ့ကြသလိုလွှတ်တော်ထဲမှာလေးလာသူအဖြစ်တက်ရောက်ခဲ့သူ450ရှိခဲ့ပါတယ်။လူခွင့်ရေးလှုပ်ရှားနေသူတူဦးဖြစ်တဲ့မတ်ဝေဝေနုကအယက်သားအစိုးရဟာစစ်မှန်တဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ဖို့မျှော်လင့်ကြောင်းပြောပါတယ်
။နှစ်ပေါင်း60လောက်ကျော်မှအယက်သားအစိုးရကနေပြီးတော့အမှန်တကယ်သမရဖြစ်လာတယ်ဆိုတော့ကျွန်တော်တို့အယက်ဝန်တာပါတယ်။အများကြီးနဲ့ပြောပါတယ်ပြည်သူအလုံးနဲ့ထပ်တူပြင်းပြပြောကြမယ်လို့ယုံကြည်ရပေါ့နော်။အများကြီးလည်းမျှော်လင့်ထားပါတယ်ဒီထက်ပြောင်းလဲစစ်မှန်တဲ့ပြောင်းလဲဖြစ်ဖို့အတွက်အများကြီးလည်းညွှန်ပြထားပါတယ်နော
်။လာမယ့်မတ်လ18ရက်နေ့မှာပြည်တော်စုလွှတ်တော်ကိုပြန်လည်ကျင်းပမှာဖြစ်ပြီးသမရအဖြစ်အရွေးခံရတဲ့ဦးတင်ကျော်ကပြည်ထောင်စုအစိုးရဝန်ကြီးဌာနအရေးအတွက်ဥယျာဉ်နဲ့အမည်အစရင်ကိုတင်ပြရမှာဖြစ်တယ်လို့ 18 ရက်နေ့မှာဆွေးနွေးအတည်ပြုရမှာဖြစ်ပါတယ်ခင်ဗျာ